ထိုင်းနိုင်ငံနယ်စပ်ကအဓိကကုန်သွယ်မြို့ဖြစ်တဲ့မြောက်ရီမြို့ကိုပြန်လည်သိမ်းယူဖို့တက်လာတဲ့စစ်ကောင်စီတပ်တွေကို KNU ပူးပေါင်းတပ်တွေဘက်ကပြန်လည်တိုက်ထုတ်နေပါတယ်။တစ်ချိန်တည်းမှာပဲအဒီဒေသတွေမှာအုပ်ချုပ်ရေးတည်ထူထောင်မှုကရင်လက်နက်ကိုင်အစုအဖွဲ့တွေအကြားညှိနှိုင်းဆွေးနွေးနေတယ်လို့ KNU ကရင်မျိုးသားအစည်းအရုံးကပြောပါတယ်။ဒီအကြောင်း writer သတင်းကိုအခြေခံပြီးကိုသားညူကပြောပြမှာပါ။
မြောက်ရီမြို့ကတော့ KNA ဆိုပြီးတော့နာမည်ပြောင်းထားတဲ့ရခိုင်ကရင်နယ်ကြားစောက်တပ်တွေကထိ ंछ ုပ်ထားပြီးတော့မြို့အခြေအနေကတော့ပုံမှန်အတိုင်းလဲပတ်နေတာပါမြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတော့နေဆက်စီးကိုကြောခိုင်းထားပြီးတော့မြောက်ရီမြို့နဲ့တဖက်နိုင်ငံမဲဆောက်မြို့အခုတရားမှတ်နှစ်ဝင်းအတွင်းမှာဂရုတွေတူးပြီးတော့လာမဲ့စစ်ကူကိုစောင့်နေတဲ့ပုံရပါတယ်မြောက်ရီမြို့ဝင်းကျင်ကစစ်ကောင်စီတပ်စခန်းတွေကိုတော့ KNU နဲ့တော်လိုင်းပူးပေါင်းတပ်တွေကသိမ်းယူထားပါတယ်မြောက်ရီမြို့ကိုပြန်သိမ်းယူဖို့တက်လာတဲ့စစ်ကောင်စီတပ်တွေကို KNU ပူးပေါင်းတပ်တွေဘက်ကကြားဖြတ်တိုက်ခိုက်လို့စစ်ကောင်စီတပ်တွေအထိနာနေတယ်လို့ KNU ကရင်မြို့သားအစည်းအရုံးပြောခွင့်ရသူဖရူဆော့ဒေါနီက writer သတင်းဌာနကိုပြောပါတယ်
Today I got the information from the front line
ဒီနေ့ပဲရှင်းတဲ့ကသတင်းရပါတယ်ဒေတာရောတန်ရောကြောင့်အားလုံးပေါင်းရင်100လောက်ရှိတယ်လို့ပြောပါတယ်အတော့ကိုများတဲ့ကိန်းကဏ္ဍပါ
So it is
လွယ်လည်နဲ့လာလို့မရပါဘူးအကဲခဲတွေနဲ့ကျွန်တော်တို့ပဲဟန်တာတာတွေကိုကြုံရမှာ
စစ်ကောင်စီဘက်ကတန်ကြက်ကကားဒဇင်းနဲ့စစ်ကားဒဇင်းဆုံးရှုံးခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကခုလိုမျိုးဆုံးရှုံးထိခိုက်မှုတွေနဲ့ပတ်သက်လို့တော့တိကျအတိမပြုတ်နိုင်ပါဘူးပြီးခဲ့တဲ့သတင်းပတ်အကုန်တောက်ကြနေတော့ကတော့မြောက်ရီကိုပြန်သိမ်းယူဖို့တက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်တွေကြားဒီကော့ဂရိတ်နဲ့ကော့နက်ဘက်ကအမှတ်1အာရှလမ်းမကြီးပေါ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဖရူဆော့တော်နီကပြောပါတယ်မြဇာမြောက်ရီမြို့တွင်းမှာတော့ KNU ခေါ်တဲ့ BGF ကင်းနေကြသောတပ်တွေကလုံခြုံရေးယူထားတာမို့မြောက်ရီမြို့ကို KNU ကထိန်းချုပ်နိုင်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးမြောက်ရီမြို့စောက်တန်းဖြစ်တဲ့ခလာရ295ကနေဆုတ်ခွာပြီးတော့မြဇာချစ်ကြည်တရာမီတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုလည်း KNU နေကြသောတပ်တွေဘက်ကရိတ်ခါထောက်ပံ့ပေးနေတယ်ဆိုပြီးတော့ VOA ကသိရပါတယ်မြောက်ရီမြို့မှာရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေအားလုံးဆုတ်ခွာခဲ့ရတဲ့နောက်နေဆက်ဒေသတည်ငြိမ်အေးချမ်းရေးနဲ့ပြည်သူတွေဘေးကင်းလုံခြုံရေးအတွက် KNU မျိုးသားအစည်းအရုံး KNU ကဆက်ပြီးတော့ကြိုးပမ်းဆောင်နေတဲ့အကြောင်း KNU ဘူဌာနချုပ်ကဧပြီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။မြောက်ရီမြို့အုပ်ချုပ်ရေးအတွက် KNU လက်နက်ကိုင်အဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်နေပါတယ်လို့ KNU ပြောခဲ့ရသူကတော့ပြောပါတယ်။
But now you know that we take over Myawdi Town but we stay in the process of how to negotiate how to talk to
မြောက်ရီမြို့ကိုတော့ကျွန်တော်တို့သိမ်းထားပြီးပါပြီဒါပေမဲ့ကျွန်တော်တို့ခရင်အဖွဲ့အစည်းတွေအကြဘလို့စုစည်းရှေ့ဆက်မလဲဆိုတော့ကိုညှိနှိုင်းနေတော့ရှိပါတယ်ဖြစ်နိုင်သမျှတော့မြန်မြန်ကျွန်တော်တို့အုပ်ချုပ်ရေးထူထောင်ရအောင်ပါကျွန်တော်တို့အတူတူလောက်ကိုင်းဆောင်ရွက်ဖို့လိုပါတယ
်ကရင်ချင်းချင်းညီညွတ်ပြီးတော့အုပ်ချုပ်ရေးတရားထူထောင်မှုဆိုတာကတော့အချင်းယူရလိမ့်မယ်လို့ KNU ပြောခွင့်ရသူကပြောပါတယ
်But one thing very important for us that we need unity
and then we need to make it step by step with the other
nations and then we work together
with other people by coordinating and then we pull them on the political common ground and then နိုင်ငံရေးအရာအခြေခံပုံသဘောထားယူရပါမယ
်
ကျွန်တော်တို့ရဲ့အရေးကျွန်တော်တို့ရဲ့ရည်တည်ချက်နဲ့လူထုနဲ့အတူဒီအာဏာသိမ်းမှုကိုအနိုင်ယူရပါမယ်
မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်နိုင်ငံဟွာမှာဒီလက်နက်ကိုင်တော်လှန်မှုတွေပေါ်လာပါတယ်။ KNU အဖွဲ့အစည်းဟာဒီ NCA တနင်္ဂနွေအဖြစ်ခတ်စရာစေးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးမြဲစစ်တပ်ကအာဏာသိမ်းခြင်းအဖြစ် NCA ပြတ်ပြဲခဲ့တယ်ဆိုပြီးတော့ KNU အပါအဝင်လက်နက်ကိုင်အဖွဲ့တချို့ကဒီစာချုပ်ကနေပြီးတော့ပြန်နှုတ်ထွက်ခဲ့ပါတယ်။အဲ့နော်2023အကုန်ရှမ်းမြောက်တိုက်ပွဲတွေကစပြီးတော့စစ်ကောင်စီအနေနဲ့တပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ KNB နဲ့အတွင်းမှာလည်း KNU နဲ့ PDF ပြည်သူ့ကော်မတီပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်းတွေကိုသိမ်းယူလာပြီးရှိခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ကိုနိုင်ယူဖို့ဆိုရင်တော့မတူတဲ့လူမျိုးအုပ်စုတွေကြားပူးပေါင်းဆောင်ရွက်မှုလိုတယ်လို့ဖရူဆော့တော်နီကပြောပါတယ
် We win in everywhere step by step but it only take time
စင်ပြီးစင်နေရတိုင်းမှာကျွန်တော်တို့နိုင်နေပါလေဒါပေမဲ့အချိန်တော့ယူရပါမယ
်
ကျွန်တော်တို့နိုင်ငံမှာကအုပ်စုတွေမတူညီမှုတွေအများအပြားရှိကြတော့ပူးပေါင်းဆောင်ရွက်မှုမျိုးလိုပါလေအခုလဲစစ်ကောင်စီကိုအနိုင်ယူဖို့ကျွန်တော်တို့ကြိုးစားနေပါလေကရင်တဲမှာတောင်မှအုပ်စုတွေအများအပြားရှိတာပါဒါပေမဲ့ဒါကပြဿနာမဟုတ်ပါဘူးကျွန်တော်တို့အချိန်ယူရမယ်ကျွန်တော်တို့ညီညွတ်ရပါမယ်
မြန်မာစစ်ကောင်စီဘက်ကတော့ဒီထိုင်းနဲ့နေဆက်ကုံတူရီအချက်ချကြတဲ့မြောက်ရီမြို့ကိုပြန်လည်သိမ်းယူနိုင်ဖို့အပြင်းထန်ကြိုးပမ်းနေကုန်ရပါတယ်။မြောက်ရီကိုပြန်လည်သိမ်းယူဖို့တပ်ခုတွေဆီလွတ်နေတာကိုလည်းတွေ့ရပါတယ်။ထိုင်းနိုင်ငံဘက်ကတော့အခြေအနေတွေကိုစောင့်ကြည့်နေပါတယ်။ထိုင်းနေဆက်တလျှောက်လုံခြုံရေးတပ်တွေအထူးတင်းကျပ်ထားသလိုပဲဒီပြပိခါဟာမြန်မာပြည်ရင်းကိစ္စမလို့ဘယ်ဘက်ကမှမပါပဲကြားနေပဲဆိုပြီးတော့ထိုင်းဝန်ကြီးချုပ်ကပြောခဲ့ပါတယ်ခင်ဗျာ။ကျွန်တော်တားညစ်ဦးပါ